ရိုက်တာသတင်းဌာနကသတင်းတောက်နှစ်ယောက်ဖမ်းဆီးခံထားရပြီးတပတ်ကြာမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီဖမ်းဆီးခံထားရတဲ့သတင်းတောက်နှစ်ဦးကိစ္စနဲ့ပတ်သက်ပြီးတော့သတင်းမီဒီယာဥပဒေပေါင်းအတွင်းမှနေပြီးတော့ဖြေရှင်းခွင့်ရရင်ဖြေရှင်းပေးလို့ကြောင်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုပြုလုပ်ပြီးတော့သဘောထားထုတ်ပြန်လိုက်ပါတယ်။မြန်မာသတင်းမီဒီယာသမားတွေကတော့မြန်မာသတင်းမီဒီယာကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့လည်းဝေဖန်နေကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတောက်နှစ်ဦးဖမ်းဆီးခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာဥပဒေပေါင်းအတွင်းဖြေရှင်းပေးဖို့ဆန္ဒရှိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီကနေ့ရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသဘောထားထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းသတင်းမီဒီယာဥပဒေအရပဲဖြေရှင်းဆောင်ရွက်ဖို့အစိုးရကိုတေချာတိုက်တွန်းပြောဆိုတာမျိုးတော့မရှိပါဘူး။ရိုက်တာသတင်းဌာနကသတင်းတောင်နှုတ်ဦးဖမ်းဆီးခံရတဲ့ကိစ္စကြောင့်နိုင်ငံတကာမျက်နှာစာမှာတိုင်းပြည်ရဲ့ပုံရိပ်ထိခိုက်တာကြောင့်သတင်းမီဒီယာကောင်စီရဲ့လှုပ်ဆောင်ချက်ဟာအသင့်တော်ဆုံးဖြစ်မယ်ဆိုတာယုံကြည်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ
်။နံပါတ်1အချက်ကတော့ဒီအမှုကိုကျွန်တော်ကဖြစ်နိုင်မယ်ဆိုရင်သတင်းမီဒီယာဥပဒေအရဖြေရှင်းဆောင်ရွက်လိုပါတယ်။ညှိနှိုင်းပေးလိုပါတယ်။နံပါတ်2ကတော့တကယ်လို့ဒီသတင်းသမားနှစ်ယောက်ကိုရုံးတင်မယ်ဆိုရင်ကျွန်တော်တို့ကရုံးတော်မှာဒီ expert witness တို့ခေါ်တာပေါ့ကြွင်ကျင်သူမြန်သက်ဒီအဖြစ်ပါဝင်ကျင်ပါတယ်ပါဝင်ခင်းပေးပါဖြစ်နိုင်မယ်ဆိုရင်နံပါတ်3ကတော့သူတို့ရုံးတင်ခင်းမယ်ဆိုရင်ကျွန်တော်ကဒီသူတို့ကဥပဒေပိုင်းဆိုင်ရာအထောက်ပံ့တွေပေးကျင်ပါတယ်အကူအညီတွေပေးကျင်ဥပမာရှင်းနေရှင်းရငှားတာတော့ပါအဲ့ဒီသုံးချက်ပါလို့ခင်ဗျာဒီကနောက်တစ်ခုကကျွန်တော်ထောက်ပြတော့တယ်ဘာလို့ဆိုတော့ဒီကျွန်တော်တို့ရဲ့တင်ပြချက်ဟာလက်ရှိအချိန်မှာကျွန်တော်တို့နိုင်ငံဟာကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ခါနိုင်ငံတကာအဆိုင်ဝိုင်းကြမှာတော်တော်ကိုစိုးစိုးဝါထိခိုက်နေပါတယ်။ဘယ်လောက်ထိဖြစ်နိုင်ပြောလို့ရလဲဆိုကျွန်တော်တို့နိုင်ငံရဲ့ဒီ sovereignty ပေါ့နော်အချုပ်အခြာအာဏာကိုတော့မှချင်းချောက်နိုင်တဲ့အလားလာရှိတယ်။အဲ့ဒီအနေထားမှာကျွန်တော်တို့ခုလုတ်လိုက်တာဟာဒီသုံးခုဟာအကောင်းဆုံးအနေထားဖြစ်စေပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ Writer သတင်းဌာနကသတင်းတောင်နှူဖန်းစီထိမ့်သိမ့်ခံထားရပြီးတပတ်အကြာမှာမြန်မာနိုင်ငံသတင်းမီဒီယာအကောင်စီကသဘောထားထုတ်ပြန်လိုက်တာဖြစ်ပြီးဖန်ဆီးခံထားရတဲ့သတင်းတောင်နှုတ်ဦးကိုတရားရုံးတင်စစ်ဆေးမယ်ဆိုရင်လေသတင်းမီဒီယာကောင်စီအနေနဲ့ expert witness ကျွမ်းကျင်အသိအသက်တွေအနေနဲ့ဆောင်ရွက်ပေးလို့သလိုဥပဒေရေးရာအကူအညီလိုအပ်ရင်လည်းပေးသွားမယ်လို့မြန်မာသတင်းမီဒီယာကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာသတင်းမီဒီယာသမားတွေဘက်ကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့ဝေဖန်နေကြတာပါသတင်းမီဒီယာကောင်စီတစ်ခုအနေနဲ့ဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုမယ်လို့မျှော်လင့်ထားပေမဲ့ဖြစ်မလာတဲ့အပေါ်စိတ်ပြတ်မိတယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီရဲ့ဦးဆောင်ကော်မတီဝင်ကိုတာလွန်ဆောင်ထက်ကပြောပါရစေ။
ကျွန်တော်တို့သတင်းသမားနှစ်ယောက်ကတရားခဏနေမဟုတ်ဘူးအပြစ်ကြီးလွန်ထားရတယ်မဟုတ်ဘူးအဲ့ဒါတော့ကြောင့်မလို့ကျွန်တော်တို့ကအပြစ်မရှိဘူးချက်ချင်းလွတ်ရမယ်ဆိုပြီးတော့တောင်းဆိုမယ်လို့ကျွန်တော်မျှော်လင့်ခဲ့တာပါအဲ့တော့ကျွန်တော်တို့ဒီမှာတရင်းသမားကာဝေးကော်မတီကတောင်းဆိုထားရှိတယ်ဒီတရင်းသမားတွေကိုချွင်းချက်မရှိချက်ချင်းလောက်ရမယ်ဆိုကျွန်တော်ဒီတရင်းသမားတွေတပုံတွေမဟုတ်ဘူးတရှူတွေမဟုတ်ဘူးနိုင်ငံတော်ဖြတ်စည်းရတဲ့တွေမဟုတ်ဘူးသူတို့တရင်းလုံးလုံးရင်းနဲ့ဒါအစိုးရကသူတို့ကိုထိခိုက်နိုင်တဲ့လို့ယူဆပြီးတော့သူတို့ဒါဆွဲတာလို့ကျွန်တော်တို့ကယူဆတယ်အဲ့တော့ကျွန်တော်ပြောနိုင်တာကျွန်တော်တို့ဒီမှာဖြစ်မရှိဘူးဒါကြောင့်မို့ကျွန်တော်တို့ကတော့ချက်ချင်းလွတ်ပေးဖို့အများအပြောထားရှိတယ်ဒါပေမဲ့ဒီနေ့စာရင်းကောင်စီကထုတ်ပြန်ချက်သုံးခုပေါ့နော်ဟလာသူတို့ဖန်စီနေတဲ့တမျိုးကိစ္စကိုဖြည့်မီတရီမီဒီယာဥပဒေအရဖြည့်ရှင်းဝင်ပေးလင်ဖြည့်ရှင်းပေးမှုဆိုတော့ဖြည့်ရှင်းမှုပေးမှာဖြည့်ရှင်းပေးမှာလားပေါ့နော်အဲ့ဒါလည်းမိကုန်းထုတ်ဆရာပေါ့ကျွန်တော်တို့ဒါဖြည့်ရှင်းဝင်ပေးစရာမလို့ကိုယ့်လူကအပြစ်မရှိဘူးဆိုတာသိလို့ရှိရင်ကိုကလွတ်ပေးလို့ပြောအောင်ပေါ့ဟုတ်တယ်ဒါအခုတော့အဲ့လိုမျိုးမျိုးဖြစ်တဲ့အတွက်ကြောင့်မို့တော်တော်ကြီးကိုစိတ်ပျက်ဖို့ကောင်းတယ
်ဖန်စီခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောင်နှုတ်ဦးဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုဒီကနေ့အချိန်ထိမိသားစုနဲ့ရောရှိနေပါတွေ့ခွင့်မရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာမသိရတာမို့ဖန်းစီခံသတင်းထောက်နှုတ်ဦးရဲ့လုံခြုံရေးနဲ့ပတ်သက်လို့သတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါသတင်းတစ်ပတ်ကြာတဲ့အထိဖန်းစီခံထားရတဲ့သတင်းထောက်နှုတ်ဦးရဲ့အခြေအနေကိုမသိရတာမို့မြန်မာဂျာနယ်လစ်ကွန်ရက်ကတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ထံဒီကနေ့ဒီဇင်ဘာ20ရက်နေ့မှာအကြောင်းကြားစာပေးပို့ထားပါတယ်ကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေဖို့ရည်ရွယ်ပြီးတရားမဝင်သတင်းရယူရဲဆိုတဲ့စွပ်စွဲချက်နဲ့အမှုဖွင့်ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောင်နှုတ်ဦးကိုအမြန်ဆုံးပြန်လွတ်ပေးဖို့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေကြတာလည်းဖြစ်ပါရှင်